ဒီနေ့ဒီမဲလာမြို့နယ်တရားဝန်ကနေဒီရှစ်နေဒေါခင်ဟင်ကျော်ကိုထောင်နဲ့6လအမိန့်ချလိုက်တယ်ဆိုလို့ဆရာအမှုဖြစ်စဉ်ကဘယ်လိုမျိုးဖြစ်ခဲ့တာမို့လဲရှင့်
အဲသူကဒီလိုဗျတောင်းသားတွေအမှုမှာအမှုဖြစ်တဲ့အခါကျတော့တောင်းသားတွေကဘာတောင်းဆိုလဲဆိုတော့သူတို့ကိုမတရားဖမ်းဆီးကြတော့ရင်အကျန်းဖက်တဲ့ရဲတွေကိုတရားစွဲချင်ပါတယ်အဲ့တော့သူတို့ပြန်တရားစွဲဖို့လုပ်ပါဆိုတဲ့အခါကျတော့ကျွန်တော်တို့တွေကလည်းမအားတော့ဒေါခင်ကျော်ကနေပြီးတော့အဲ့ဒီဟာကိုသူရဲမှုကြီးအနန္တဝင်းနဲ့အဲ့ရဲတိုက်ရင်ကတိုင်ရင်မှုတွေကိုတရားစွဲဖို့လို့ညုံုံလျှောက်တယ်ပေါ့ဗျာလျှောက်တာကိုလျှောက်လက်ပြပြီးတော့အမိန့်ချမယ်နေမှာသူရဲမှုကြီးနန္ဒာဝင်းကိုသူရဲမှုနန္ဒာဝင်းတို့ကွန်ပျူတာမှားသွားလို့အဲ့ဒါလေးပြန်ပြင်ပေးပါလို့လျှောက်တဲ့အခါမှာတရားသူကြီးကနေပြီးတော့အာဒါအမိန့်ချတော့မှာတင်းလို့မရဘူးလို့ပြောတဲ့အခါမှာဒေါခင်ကျော်ကအဲ့ဒီအရေပါတယ်လို့သူကဖတ်ပြတယ်သူတက်မဟုတ်ဘူးသူဆိုတာလျှောက်လက်ချက်မဟုတ်ပါဘူးသူကလျှောက်လက်ချက်တင်လို့လျှောက်လက်ချက်မဟုတ်ပါဘူးဒါလေးပါဆိုတော့အဲ့လိုပြောတဲ့အခါမှာကျောင်းသားကြီးကအဲ့ဒီကဟိုးအရင်လေးကပဲတရားသူကြီးမကျေနပ်လို့အချိန်ပေါင်းလေးကထထအော်တယ်တရားကြီးရဲ့ဒေကူမောဆင်းသွားတယ်အဲ့ဒီမှာဒေါခင်ကျော်နဲ့တရားသူကြီးနဲ့အဲ့လိုပြောနေတဲ့အချိန်မှာကျောင်းသားကြီးကထအော်တာပေါ့ဗျာမတရားတရားကြီးအလိုမရှိဘာညာဆိုတော့အဲ့ဒါကိုတရားသူကြီးကစိတ်ဆိုးပြီးတော့တရားခွင်ပေါ်ဆင်းသွားတယ်ပေါ့နော
်
အဲ့လိုဆင်းသွားပြီးတော့သူခဏနားပြီးတော့ပြန်တက်လာတယ်ဗျာပြန်တက်လာတဲ့အခါမှာအားလုံးငြိမ့်ငြိမ့်ပြီးဘာမှဖြစ်တော့ပြီးသွားအောင်အဲ့ဒါနဲ့ပြီးသွားတော့နောက်ယုံရင်းကြဒေါခင်ကျော်ကအဲ့ဒီယုံရင်းမှာအဲ့လိုဖြစ်တာနဲ့ပတ်သက်လို့ဥနေနဲ့စိတ်မကောင်းပါဘူးသူ့ဘက်ကလွန်နေဆိုရင်လည်းတောင်းမှမှာလေဆိုပြီးသူကစားတဆောင်တင်နေပြီးရှင်းလင်းစာပေါ့ဗျာအဲ့ဒီစာကိုတရားရုံးကတရားစီကိုလက်ခံပြီးမှတ်တမ်းနဲ့တင်ပေးတယ်တင်ပေးပြီးတော့နောက်ယုံရင်းကြတော့သူ့ကိုတရားစွဲတယ်ဘာနဲ့စွဲလဲဆိုတဲ့အခါတော့ရဇက်ကြီးဥပမာ228ရသူ့ရာဇဝတ်မှုနဲ့တရားစွဲတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကတရားဝင်ရှိမှမေးတယ်ဥရင်းကိုအဲ့ကျေလို့ဥချင်းကတရားစီဥချင်းကိုအဲ့တော့ကသူကအမှုစစ်တရားစီကိုတကယ်ဘာဖြစ်လို့တရားဝင်ကမချေမဲ့မြင်ပြီဘူးလောက်ပဲစွဲရမယ်ဟာကိုဘာဖြစ်လို့ခမည်းရဇက်ကြီးဥပဒေနဲ့စွဲလာလဲလို့မေးတဲ့အခါမှာသူကဘာပြောလဲဆိုရင်တရားဝင်ကမချေမဲ့မြင်ဥပဒေကဒံဝေမေယာနဲ့တောင်းမှန်ကြီးအေးရမှာမို့လို့ထောင်တန်း6လကျလိုက်နေတဲ့တုံ့မှန်နဲ့စွဲခြင်းဖြစ်ပါတယ်လို့ပြောလိုက်တဲ့အခါကျတော့ဒါကလက်စားချီတဲ့သဘောတက်ရောက်တာပေါ့ဗျာအခုတရားစစ်တာကသုံးနှစ်တိတိဗျာ90ကျော်ဒေါခင်ကျော်ကရင်ဆိုင်ခဲ့ရဒီအမိတ်ချတဲ့အခါမှာတရားလုံးနဲ့တရားဘက်ကကြားတဲ့ချက်ချက်တွေကိုအသေးစိတ်ဖတ်ပြသုံးကြပြီးဒေါခင်ကျော်တင်ပြတဲ့အချက်တွေဒေါခင်ကျော်တဲ့သက်သေတွေချက်ချက်တွေသူတင်ပြတယ်ကွနာကရှင်းလင်းတဲ့တောင်းတစာတွေအဲ့ဒီစာတွေလုံးဝထပ်ပြီးမတုံတတ်ဖဲနဲ့ပုံမှန်220ရှိခဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တဲ့အောင်တန်6လကိုချလိုက်တာပဲဗျာ
ဒီဟိုလက်ဗရန်ကျောင်းသားတစ်ပိတ်ကကျောင်းသားအမှုတွေလိုက်ပင်းနေဒီလိုမျိုးဒီဖြစ်တာတာဝရီတိုင်းအောင်မှာဖြစ်တာဆိုတော့ဒီမှုကလေရှင်းနေဒေါခင်ကျော်ကိုအယဝရီမျိုးနယ်တရားရုံးရဲ့တရားသူကြီးကပြန်ပြီးတော့ဆွဲဆိုတာဒါပေမဲ့အခုဒေါခင်ငေကျော်ကိုအမိန့်ချတာကြတော့မင်းလှမျိုးနယ်တရားရုံးဆိုတော့လေဆရာဒီကြားထဲမှာဘယ်လိုမျိုးအပြောင်းအရွှေ့တွေဖြစ်တာမျိုးလဲရှင
်ဟုတ်ကဲ့တရားသားတွေဥချစ်ပြပါဒါမျိုးကျွန်တော်တို့ကတာဝရီခင်တရားသူကြီးကတရားဆွဲတော့သူ့လက်အောက်ကတွဲပဲမျိုးနယ်တရားသူကြီးကစစ်နေတဲ့အကြောင်းလို့ဒါမဖြစ်ပြန်ဘူးဆိုရုံးကြောင်းလျှောက်တော့မင်းလာကိုရောက်သွားတာပါဒေါခင်ငေကျော်ကတန်းထိုက်ကောအတူတူနှစ်ယောက်သုံးလုံးကိုအမြင့်ဆုံးပြစ်ဒဏ်ချလိုက်တာပဲဗျာ
ဒီကိုတန်းထိုက်မှုကဘယ်လိုမျိုးပါလာတာမျိုးလဲရှင်ဒီအမှုရောဆရာလိုက်ပါဆောင်ရွက်ပေးနေတာမျိုးလားရှင
်ကိုတန်းလည်းကရှင်းနေမှာကိုရှင်းတရားရုံးကတပိတ်မှောက်တယ်သူကအဲကိုတန်းထိုက်ကလည်းအဲ့ဒီမှာသူကဒေါခင်ကျော်တင်းမရတဲ့စာရွက်ကိုသူကတင်းသေးမယ်လို့ကြိုးစားတယ်ဆိုတဲ့ပုံမှန်နဲ့ဆွဲတာဒေါခင်ကျော်ကတော့အဲ့ဒါတွေမသိဘူးပြေးလဲမပြေးလဲရပါဘူးနော်အဲ့ဒီပုံမှန်ပါပဲ
ဟိုဒီနေ့အမိန့်ချလိုက်တဲ့ဒီထောင်နဲ့6လအမိန့်ချလိုက်တဲ့အမှုပေါ်ဒီရာဇဝတ်ဥပဒေပုံမှန်228ဆိုတာကဘယ်လိုမျိုးပုံမှန်မျိုးလဲရှင
်ရာဇဝတ်ဥပဒေပုံမှန်228ဆိုတာတရားစီရင်နေတဲ့တရားသူကိုတရားစီရင်မရအောင်တောက်ချက်မှုပုံမှန်ဗျဘာကောင်စီအဲ့ဥပဒေနဲ့ဆိုလို့ရှိရင်ကျွန်တော်တို့တည်ဆဲဥပဒေခံစားခွင့်ဘာကောင်စီဥပဒေနဲ့ဆိုလို့ရှိရင်အဲ့တရားသူကသူရဲ့အရေးယူရမယ်အစားဘာကောင်စီဥက္ကဋ္ဌကိုတောင်းကြရမှာတောင်းကြတဲ့အခါမှာဘာကောင်စီဥက္ကဋ္ဌကစုံစမ်းစစ်ဆေးပွက်ပြီးတော့သူ့ရဲ့သဘောထားမှတ်ချက်နဲ့မှာအရေးယူသိနေဟာမျိုးဥပဒေပြဋ္ဌာန်းထားတယ်ဒါမှမဟုတ်အဲ့ဒါကိုဘာကောင်စီအဝေးကိုရှင်းနေတယ်လုံးဝမခံစားရဘူးဗျ
ဟုတ်ကဲ့ပါဆရာအခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ရှင
်ရပြီနော်